လာပါခင်ဗျာဒီဒီမမှတ်မှတ်သားစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းပတ်အတွင်းဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ပြန်ပြောပြချင်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမရှိတော့တဲ့ငြိမ်းချမ်းသွားတဲ့အချိန်မှာတပ်မတော်တွေနဲ့နိုင်ငံရေးကနေဆုတ်ခွာသွားမယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ယုံသတင်းမှန်ကြံကြားရေးအဖွဲ့ကဗိုလ်ချုပ်စိုးနိုင်ဦးကပြောလိုက်ပါတယ်ဖေဖော်ဝါရီ23ရက်နေ့ကရန်ကုန်တိုင်းစစ်ဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ကြံကြားရေးအဖွဲ့ကဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောလိုက်တာဖြစ်ပါတယ
်ဒီတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေအနေနဲ့မရှိတော့ဘူးငြိမ်းချမ်းသွားရင်တပ်မတော်ကာကွယ်ဦးစည်းချုပ်ပြောထားပါတယ်ကျွန်တော်တို့တပ်မတော်ကနိုင်ငံရေးရနေဒီကမှာသူဆုတ်ခွာဖို့စီစဉ်ရှိပါတယ
်အရင်အစိုးရလက်ထက်ပြီးခဲ့တဲ့လွတ်တော်သက်တမ်းအတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဦးဆောင်ပြီးတော့ကော်မတီဖွဲ့စည်းဆောင်ရွက်စဉ်ကတပ်မတော်တွေနဲ့ဥပဒေလုံထုံးလုပ်ရေးတွေနဲ့မညီဘူးဆိုပြီးဘာကြောင့်မကန့်ကွက်ခဲ့တာလဲလို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဒုတိယဥက္ကဋ္ဌနှစ်ဒေါက်တာဇော်မြင့်မောင်ကတပ်မတော်ကိုမေးခွန်းထုတ်လိုက်ပါတယ်ဖေဖော်ဝါရီ24ရက်နေ့က NLD ပါတီသတင်းစာရှင်းလင်းပွဲမှာဒေါက်တာဇော်မြင့်မောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အဲ့ဒ
ီကဖွဲ့စည်းပုံအခြေခံဥပဒေပြင်တာမညီညွတ်ဘူးလို့မကန့်ကွက်ကြတာအဲ့ဒီအခြေလုံးကဘာလို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခြေခံဥပဒေနဲ့မညီပါဘူးလို့ဒီအစုအဖွဲ့ကမကန့်ကွက်တာအခုကျမှမကန့်ကွက်ဘူ
းပထမချိန်လွှတ်တော်သက်တမ်းအတွင်းကျန်းခိုင်ဖွံ့ဖြိုးရေးပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်ချက်ကိုတပ်မတော်ကမကန့်ကွက်ဘဲအခု NLD ပါတီကိုတော့ကန့်ကွက်တယ်လို့ NLD ပါတီခေါင်းဆောင်တွေပြောကြားချက်ဟာလွဲမှားပြီးပြည်သူကိုမှိုင်းတိုက်မှုသာဖြစ်တယ်လို့ကျန်းခိုင်ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလက်မြင့်ကပြောလိုက်ပါတယ်ဖေဖော်ဝါရီ25ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားရတာဖြစ်ပြီးကျန်းခိုင်ဖွံ့ဖြိုးရေးပါတီဟာတပ်မတော်အစိုးရကမွေးဖွားပေးလိုက်တဲ့ပါတီဖြစ်ပေမဲ့စစ်တပ်ခိုင်းတာလုပ်တဲ့နောက်မီးဆွဲပါတီမဟုတ်သလိုတပ်ဟာလည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့နောက်မီးဆွဲမဟုတ်ပါဘူးလို့ဒေါက်တာနန္ဒာလက်မြင့်ကပြောကြားလိုက်ပါတယ်
။တပ်မတော်သူ့ရက်ထက်မှာမွေးဖွားပေးလိုက်တာမှန်တော်လေးပဲ။ဒီနေ့ကျွန်တော်တို့ဒီပြည်ခံပြိုးပါတီအနေနဲ့ရည်ရည်ချက်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီ professional political party တစ်ခုအနေနဲ့ပဲကျွန်တော်တို့သွားနေတယ်။ကျွန်တော်တို့စစ်တပ်ရဲ့နောက်မီးဆွဲမဟုတ်ဘူး။တပ်မတော်ရဲ့ခိုင်းတော်ကျွန်တော်လုပ်နေတဲ့အဖွဲ့အစည်းမဟုတ်ဘူး။သို့တော့တချို့ကိစ္စဆောင်ရွက်မှုတွေမှာတပ်မတော်နဲ့ကျွန်တော်တို့နဲ့ဘာကြောင့်ကြည်ဒီကြည်ဒီတော်တူတယ်လဲဆိုရင်ကျွန်တော်တို့ကစာချုပ်ထားလို့မဟုတ်ဘူးကျွန်တော်တို့ကတိုင်ပင်ထားတာမဟုတ်ဘူးအမျိုးသားရေးခံယူချက်တူညီတယ်ရင်ပချင်းတူတဲ့အတွက်တချို့ဆောင်ရွက်တဲ့ကိစ္စတွေမှာတော့ကျွန်တော်တို့တူသလိုလိုထင်ရတယ်ဒါပေမဲ့အဲ့ဒါကတိုင်ပင်ထားလို့မဟုတ်ဘူးဆွေးနွေးထားလို့မဟုတ်ဘူးတက်ကလောက်တော့ပြည်ခိုင်ပြိုးကနောက်ကလိုက်နေတာမဟုတ်ဘူးပြည်ခိုင်ပြိုးလောက်တော့တက်ကနောက်ကလိုက်ထောက်ခံနေတာမဟုတ်ဘူ
းအခုတခါဒီတစ်ပတ်ထဲမှာပြောစမဖြစ်ခဲ့တဲ့ဇာတ်ချို့ကိုလည်းမှတ်သားမိတဲ့ဇာတ်ရည်ဖြစ်ပြန်ပြီးတော့ကောက်နှုတ်ဖော်ပြလိုပါတယ်သူရဥပ္ပမဥဆောင်တဲ့ပြောင်းစုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များကော်မရှင်ကိုကြိုတင်အသိပေးထားခြင်းမရှိဘဲရုပ်တရက်လွှတ်တော်မှာမဲခွဲပြီးတက်တမ်းမတိုးဖို့ NLD လွှတ်တော်ကိုယ်စားလှယ်တွေကမဲပေးခဲ့ကြတာဟာ NLD ပါတီအနေနဲ့ဥရွှေမန်းကိုမလိုတော့တဲ့အချိန်ပြစ်ပယ်လိုက်တာပဲဖြစ်တယ်လို့တက်မတော်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကဗိုလ်မှူးချုပ်မောင်မောင်ကပြောကြားလိုက်ပါတယ်ဖေဖော်ဝါရီ28ရက်နေ့ကလွှတ်တော်မဲခွဲပြီးသတင်းတော်တွေကမေးမြန်းရမှာအခုလိုပြောကြားရတာဖြစ်ပါတယ
်ဥပဒေနဲ့မညီပါဘူးကျွန်တော်တက်ဆောက်ထောက်ပြပြောပြနေပြီမဲ့အဲ့တော့မဲအတာနဲ့ပဲဒါလိုပဲဟိုအနံယူပြီးတော့လုတ်ပလိုက်တာပဲအခုကျတော့အဲ့ဒီဟာတွေကိုဘာမှခေါင်းထဲမှာမရှိတော့ဘူးဟိုပွင့်နေပြောရတော့ငါတို့မလိုတော့ဘူးဆိုတဲ့အချိန်မှာတော့ပြစ်ပယ်လိုက်တဲ့သဘောဖြစ်သွားတာပါနော
်သူရဥရှင်မဟာနိုင်ငံရေးပါတီသစ်ထောင်လိုက်ပြီးပါတီဥက္ကဋ္ဌအဖြစ်တရားဝင်ဖြစ်လာခြင်းကော်မရှင်အဖွဲ့ဝင်12ဦးခန့်ကလည်းပါတီဝင်တွေဖြစ်လာတဲ့အချိန်မှာဥရေပြူရီဘက်ကကော်မရှင်တစ်ခုမှဥက္ကဋ္ဌအဖြစ်ပါဝင်နေဖို့မသင့်တော်တော့တဲ့အတွက် NLD လွတ်တော်ကိုယ်စားလှယ်တွေကဥရွှေမန်းရဲ့အထူးကိစ္စရပ်များကော်မရှင်ကိုထောက်ခံမဲမပေးခဲ့တာဖြစ်တယ်လို့ NLD လွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ28ရက်နေ့ကလွတ်တော်မဲခွဲပြီးဦးအောင်ကြည်ညွန့်ကအခုလိုပြောလိုက်တာဖြစ်ပါတယ
်သူကနိုင်ငံရေးပါတီကိုထောင်လိုက်တယ်ဒါထောင်လိုက်တဲ့အခါမှာဒီကျ12ဦးလောက်ကလည်းနိုင်ငံရေးပါတီထဲမှာပါသွားတယ်ဥက္ကဋ္ဌကလည်းဟိုသူရဥရွှေမန်းကိုယ်တိုင်လည်းဥက္ကဋ္ဌဖြစ်နေဆိုတော့ပါတီတကူကတရားဝင်အတီဖြစ်နေပြီဆိုတော့တရားဝင်အတီဖြစ်နေပြီတဲ့အခါကျတော့မှဒီဥပဒေပြည်ရဲ့ခန့်ကဏ္ဍမှာဒီကော်မရှင်နဲ့ဆက်ပြီးတော့ပါနေတော့မသင့်တော်တော့ဘူးလို့ထင်တယ်ဒါကြောင့်မလို့ရှေ့ဆက်အခုကတော့ဟိုရှေ့ဆက်တက်တန်းတိုးတာကိုဒါကြောင့်မလုပ်သင့်ဘူးလို့ထင်လို့သူကကန့်ကွက်လိုက်တာ
ပါတီတစ်ခုရဲ့ဥက္ကဋ္ဌဖြစ်နေတဲ့အတွက်ကော်မရှင်ဥက္ကဋ္ဌဖြစ်ဆက်လက်မထမ်းဆောင်သင့်တဲ့အတွက် NLD ကိုယ်စားလှယ်တွေကထောက်ခံမဲမပေးခဲ့ကြတာလို့ပြောဆိုတာဟာဥအောင်ချင်းညွန့်ရဲ့အယူဆတာဖြစ်တဲ့အကြောင်းသူပြည်သူ့လွှတ်တော်ဥက္ကဋ္ဌအနေနဲ့ရောနာယကအနေနဲ့ပါတာဝန်ထမ်းဆောင်စဉ်က NLD ပါတီဥက္ကဋ္ဌဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ပေးခဲ့မှုကြောင့်နိုင်ငံရေးပါတီခေါင်းဆောင်ဖြစ်တာနဲ့မသက်ဆိုင်ကြောင်းနိုင်ငံရေးဟာတခါတရံမူယာမာယာများတဲ့အကြောင်းသူတော်ဥရှိမန်ကပြောကြားလိုက်ပါတယ်ဖေဖော်ဝါရီ28ရက်နေ့ကကော်မရှင်သက်တမ်းမတိုးဖို့မဲခွဲဆုံးဖြတ်ပြီးသတင်းတော်တွေနဲ့တွေ့ဆုံနှုတ်ဆက်ရင်းဥရှိမန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ဟိုဒါရီကတော့ဟိုတခါတခါမှာတော့ဖြစ်လိဖြစ်တာရှိပါတယ်ဟိုနိုင်ငံရေးဆိုတာက
ตัวอุษเหมังก็ไม่ใช่กูอยู่ก็ไปที่เซตทาร์เก็ตเนี่ยโจสีว่าเป็นตัวนาฬิกาชิลานายเสียชีเดียวเอเนอร์ปาร์ตี้ลดดอกกูสเลยดีกว่าอยู่ซาเร่ด้วยคุณลุงไม่ค่อยสมเพียรตัดเช่นไหนเนี่ยเจ้าอุษเหมังก็ไม่ใช่กูแต่แต่มาดูจริงๆลดดอกนายก็ลดดอกกูเต็มยาไหลเดียนยาไปไม่รู้คุณลุงลูกไปไม่ค่อยสมเพียรไหลด่าฮะอุษเหมังด้วยยันนามยาเสียยาสิเดียวเราอยากเชื่อเจ้าใจใจวุ่นยาวอุษเหมังก็จะไหลไปไปวันนั้นเสียชีเนี่ยก็
ลูรูมีเดียเนี่ยสัตว์เนี่ยมีเงี้ยเจ้ามาอุยทุกข์กับคุณลูกไปได้ที่ไปเช่นไรนะก็ปารีเดียวเว้ยพอจีเกนที่ยุคก่อนยุคก่อนเป็นลูกเกนที่อุษเหมังก็ไม่ใช่อุษเซตทาร์จินบีเม่ลูกดอกกุ้งเรือกูเรงาเล็บขันนั่นดูแลเช่นไรเนี่ยดูจีเนียสัตว์ก็มาทางจีนเอาสุนทรแต่ตามมาดูไปทางไหนตัวดูลูกปีดอมอ่ะพอแต่เช่นนั้นเราอ่านอ่านอะไรก็ได้ปารีเดียสัตว์มาทางจีนเอาสุนทรก็ไม่ค่อยจะรู้ที่เราดู
ไอ้สุดโต่งนายก็หนีมาแต่ตอนที่วีดีเอสคอมมิชชั่นทั้งหมดแต่ตอนมาดูแล้วว่ารู้ที่เราสุดโต่งจังจะไล่ได้ยูชินนี่เนี่ยปีก่อนไม่ค่อยจะเล่นรู้แต่สุดโต่งบางไงงานจะจบแล้วสักทีมึงก็ขยันไปรู้ชื่อมันเลยแค่หน้าพี่เสียมันรู้ก็เลยคุณรู้ไหมมาตอนนั้นก็มีอาชีพอะไรหลับไปใช่ไหมอารมณ์ก็ทุกชิ้นสุดที่มาเลยมึงลาบ้างเนี่ยยี่สิบเจ้าดิใช่ไหม